ကမ္ဘာပတ်ဝန်းကျင်ကိုဆုံးရှုံးထိခိုက်စေပြီးတော့ဒေသခံတွေရဲ့လေယာဉ်တွေပျက်စီးနိုင်တဲ့အတွက်မတိဆောက်ဘူးဆိုပြီးတော့ကန့်ကွက်နေကြတဲ့လက်ဘလောင်းတောင်ကျင်းဒီစီမံကိန်းကိုမြန်မာစီးပွားရေးဥပိုင်ကုမ္ပဏီ Limited နဲ့မြန်မာဝန်ကြားပေါင်ကုမ္ပဏီတို့ကဆက်ပြီးတော့လှုပ်ဆောင်နေတဲ့အတွက်ဒီဒေသခံတွေနဲ့အတူတန်ခါအပား200ကျော်ကဒီစီမံကိန်းရပ်တန့်ရေးအတွက်တပိတ်စခန်း3ခုဖွင့်ပြီးတော့ဒီတာစီမှုတွေကိုဆောင်ရွက်နေပါတယ်။ဒီစီမံကိန်းလှုပ်ဆောင်မှုတွေနဲ့ပတ်သက်ဒီကံကွက်ဆန္ဒပြမှုတွေနဲ့ပတ်သက်ပြီးတော့နောက်ဆုံးအခြေအနေကိုတော့ထိုင်းနိုင်ငံကနေမက်အေးမာကသတင်းပေးပို့ထားပါရရှင်
။လက်ဘရောင်းတောင်ကျင်းဒီစီမံကိန်းကလက်ဘရောင်းတောင်ရဲ့တောင်33လုံးကိုဖောက်လုပ်ပြီးစီမံကိန်းကိုအကောင်အထည်ဖော်နေတဲ့အတွက်စီမံကိန်းရဲ့အချက်အချာနေရာ3ခုမှာတပိတ်စခန်းဖွင့်ပြီးတားမြစ်လိုက်တဲ့အကြောင်းဒေသခံတွေနဲ့အတူရှိနေတဲ့ရန်ကုန်ပြည်သူ့အကျိုးဆောင်ကွန်ရက်ကကိုအောင်စိုးကအခုလိုပြောပါဗျာ။
အော်ဒီမှာတော့ဒီစကမ်းမှာတော့အင်အားဟိုတော့စာအင်အားဆိုရင်900လောက်ရှိတယ်၊ဝင်အားကလည်း1500ကျော်လောက်ရှိတယ်။အဲစာပေါ်မှာဆိုရင်စာပေါ်ဆက်ပြီးတော့ပေါ့နော်။တကယ်မင်းနေရာကိုပေါ့နော်။ကျွန်တော်တို့တက်ရှိနိုင်တယ်ဒီစကမ်းနေရာမြောက်တဲ့နေမှာပဲ။တကယ်အဓိကဆုံးနေတဲ့မင်းနေရာဖြစ်တဲ့ဆန္ဒရှိရာဘုရားကျောင်းကြီးကိုကျွန်တော်တို့တက်ရှိနိုင်ပြီပါလေ။အခုဆိုရင်ဆက်တိုက်ဆရာကပေါ်လို့နေတယ်ဒီနေ့တွင်အပကောင်တော့ရှိတဲ့ဆက်တွေအားလုံးတော့ပြည်ချင်းနေရာရတယ်။စာမှာရှိတဲ့ဒီဆက်လေးတွေပေါ့ဒီအုတ်ကဆက်တို့၊ကြောက်ကြက်ဆက်တို့အုတ်ကဆက်တို့တော့အကုန်လုံးဝန်ချက်ခိုင်းတယ်။စားလို့လည်းမမောင်းခိုင်းဘူး။ကိုယ်ကဒီမှာလည်းဝင်ခံဘူးအဲ့လိုမျိုးပေါ့နော်သိတာရပါတယ်ဒီလက်ရှိမှာတော့သူတို့လုပ်ငန်းအားလုံးကိုရောက်တာမှနိုင်ပါပဲ
အဓိကတပိတ်စခန်း3ခုဖွင့်ရမှာစီမံကိန်းရဲ့ရှေ့တက်တဲ့နဲ့တရုတ်ကုမ္ပဏီဖြစ်တဲ့မြန်မာဝန်ပေါင်ကုမ္ပဏီရှေ့မှာတပိတ်စခန်း2ခုဖွင့်လာပြီးတောင်33လုံးကိုဖောက်လုပ်ပြီးစီမံကိန်းလုပ်နေတဲ့လေဒီဆရာတော်ဘုရားကြီးရဲ့တာသနာမြေနေရာမှာတပိတ်စခန်းကိုအထိုင်ချဖွင့်လိုက်တာဖြစ်ပါတယ်
သူတို့တောင်ပေါ်နဲ့ကောင်းလုံးကိုကျိုးနေပြတာကအဲ့ရနေပြီးတော့ကားကားလက်တက်မယ်ပြန်လာအဲ့တောင်ပေါ်နဲ့ကောင်းလုံးကိုအဲ့လမ်းနေရာနေပြီးတော့ဖြတ်ချက်တာလားပြီးတော့ကျွန်တော်တို့ပြိစားတဲ့အဖွဲ့နေရာလေအဲ့ပေါ်မှာအရာတရာကျော်လောက်ရှိပြီးတော့တောင်ပေါ်နဲ့ကောင်းလုံးကိုကျိုးနေတဲ့ဆက်တွေအားလုံးလိုက်တဲ့ခါမှာအဲ့နေရာသူတို့ရဲ့လုပ်ငန်းနေရာအဓိကလုပ်ငန်းနေရာပါပဲတောင်ဖြူတယ်ဟိုမြေကြီးမြေသားကြီးပြည့်တယ်ဒီပို့တယ်အဲ့ဒါတွေအားလုံးကတောင်အဲ့ဒုတိယသပိတ်စခန်းမှာဒီအဓိကနေရာကြီးပေါ့နော်
လက်ရှိမှာတော့ဒေသခံတွေဘက်ကဆွေးနွေးမှုတွေကိုလမ်းဖွင့်ထားတဲ့အကြောင်းပြောပြပါရစေ
။ကျင်းပမှုတွေကတော့ဆွေးနွေးမှုတွေကိုလမ်းလာဖွင့်ထားတယ်။နိုင်ငံတော်ဟိုတော့ပြောင်းသူဝင်ကြီးစနစ်ဒီဓာတ်ရောက်ဆွေးနွေးနေတယ်။အဲကျင်းပမှုကတော့သူတို့ကတော့ဘုံလုံးတွေနေရာတွေနဲ့တားလာကြရမှရှိ။ခြံလျိုးတွေတော့သူတို့လုံဝင်ရတော့သူတို့တခါတည်းပြေးထားတယ်ပေါ့နော်
။အထူးကအချက်ချကြတဲ့နေရာမှာတပိတ်စခန်းလုပ်ထားတဲ့အတွက်အဲ့ဒီနေရာကိုသွားမဲ့နေရာတွေကိုတော့လုံဒိန်းများကတားဆီးမှုတွေရှိနေတယ်လို့ဆိုပါရစေ။
ကောင်းမင်းလည်းဒီလိုကြိတ်ထားပြီးတော့မတက်ဆိုင်ဘူးအဲအဲ့လိုလိုပေါ့နော်ရှိနေတဲ့အတွက်အစားတော့ပို့ရလာလို့ဟုတ်တယ်ပေါ့နော်မိုက်ခရိုဂရမ်ရှောက်ပြီးတော့ဟိုတော်လန်းနေရနေပြီးတော့အစားတော့ပို့ရလာကြီးကတော်တော်ခက်ခဲပါလေအဲဘောကတူရတယ်ဘောကဒီအားမမရမချင်းမစင်းတော့ဘူးအဲတော့တို့ရတယ်ပုံမှန်ပဲထိုင်တော့မယ်ပုံမှန်ပဲလိုက်သားမယ်တားပြီးတော့မှပို့နေတဲ့အတွက်တစ်ပြည့်တည်းအစားတော့ save ဒီကလိုပါလေ
လက်ဘရောင်းတောင်ကျင်းဒီစီမံကိန်းညောင်းရွာပေါင်း26ရွာကလေမြေအေကပေါင်း9800ကျော်ဆုံးရှုံးခဲ့တယ်လို့ရွာလေးရွာကိုရွှေ့ပြောင်းခိုင်းထားတဲ့အတွက်ဒေသခံတွေနဲ့ကုမ္ပဏီတွေကြားမှာတင်းမာမှုတွေဖြစ်နေကြတာပါ။နောက်ပိုင်းမှာတော့ဒေသခံတွေဘက်ကသဘာဝပတ်ဝန်းကျင်ပျက်စီးဆုံးရှုံးမှုနဲ့ရေရှည်လုံခြုံရေးစားတောက်ဖို့အတွက်လယ်မြေတွေပျက်စီးနိုင်တဲ့အရေးအတွက်စီမံကိန်းကိုရပ်တန့်ရေးအတွက်ပြီးခဲ့တဲ့ဩဂတ်လကစပြီးတောင်းဆိုခဲ့တာဖြစ်ပါတယ်ရှင်။